Facebook သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုကင်တရာမှာအမားယွင်းနေရှိခဲ့တာကြောင့် Facebook company ဟာ American dollar 5 billion တန်ချေပေးဆောင်ဖို့သဘောတူညီခဲ့ပါတယ်။ဗိုလ်ထုတ်နေကထုတ်ပြန်ခဲ့တဲ့ American ပြည်ထောင်စုကုန်သွယ်ရေးကော်မရှင်ရဲ့ကြေညာချက်အရဒါဟာနှီးပညာကုမ္ပဏီတစ်ခုကိုကိုယ်ရေးအချက်လက်သုံးဆွဲမှုနဲ့ပတ်သက်ပြီးချမှတ်ခဲ့တဲ့တန်ချေပမာဏအများဆုံးဖြစ်ပါတယ်။ American ကုန်သွယ်ရေးကော်မရှင်ရဲ့ American ကုန်သွယ်ရေးကော်မရှင်နဲ့American ကုန်သွယ်ရေးကော်မရှင်နဲ့ဒီကုမ္ပဏီအကြားဒီသဘောတူညီချက်အရပြည်ထောင်စုကုန်သွယ်ရေးကော်မရှင်နဲ့ကုမ္ပဏီအကြားဒီသဘောတူညီချက်အရ Facebook သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုအကာအကွယ်ပေးဖို့ကုမ္ပဏီရဲ့ဆောင်ရွက်ချက်တွေကို CEO Mark Zuckerberg ကနှစ်စဉ်၄လတစ်ကြိမ်သက်သေပြရမှာဖြစ်ပါတယ်။အလားတူပဲ Facebook Company Director အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတဲ့သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်လက်ဆိုင်ရာကော်မတီတရက်ကိုလည်းဖွဲ့စည်းရမှာဖြစ်ပါတယ်။ဒါပြင်Facebook အနေနဲ့အသစ်ထုတ်လုပ်တဲ့Facebook အနေနဲ့အသစ်ထုတ်လုပ်တဲ့ဒါမှမဟုတ်ပြုပြင် moment ထားတဲ့ဝန်ဆောင်မှုကော်မတီအသစ်တွေအပေါ်မှာလည်းအသုံးမပြုခင်သုံးသပ်စစ်ဆေးချက်တွေလုပ်ရမှာဖြစ်ပါတယ်။အရေးအတွက်ဘီလီယံချီတဲ့ရှိတဲ့ကမ္ဘာတဝန်းက Facebook သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုကာကွယ်ကန့်သတ်ထားမယ်လို့ကတိတွေအခါခါပေးခဲ့ပေမဲ့သုံးဆွဲသူတွေအတွက်ရေးစရာလမ်းကိုတော့သုံးဆွဲသူတွေအတွက်ရွေးစရာလမ်းကိုတော့ Facebook က short chat ညွှန်နေစေခဲ့ကြအောင်အခုချမှတ်ခဲ့တဲ့ဒဏ်ကြီးပမာဏဟာအရင်ကမရှိခဲ့ဘူးကြောင်းပြည်ထောင်စုကုန်သွယ်ရေးကော်မရှင်ဥက္ကဋ္ဌ Joe Simon ကပြောပါရယ် Facebook သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုခွင့်ပြုချက်မရဘဲနိုင်ငံရေးအတိုင်ပင်ခံအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Cambridge Analytica အဖွဲ့ကရယူခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကတည်းကပြည်ထောင်စုကော်မရှင်ကစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်